မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်။တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိနေစေဖြစ်တဲ့အတွက်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တာဝန်ကိုလည်းဆက်လက်တည်တံ့တိုးဖို့မနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာဆုံးဖြတ်ချက်ချလိုက်တာပါ။အပြည့်အစုံကိုတော့ကိုအောင်လင်းဦးကပြောပြပေးပါရှင်။
ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်တိုင်းရင်းသားဒေသတွေမှာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေစစ်စစ်ဝါဝါကျူးလွန်နေတဲ့ပေါ်အလွန်အမင်းစိုးရိမ်ကြောင်ဆုံးဖြတ်ချက်ကိုထောက်ခံမဲ38မဲကန့်ကွက်မဲ3မဲနဲ့အတည်ပြုလိုက်တာပါနိုင်ငံခုနှစ်နိုင်ငံကမဲမပေးပဲနေခဲ့တဲ့ဆုံးဖြတ်ချက်ထဲမှာတော့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲခံထားတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လိုရက်တွေကိုချက်ချင်းရဆိုင်မှုလည်းတိုက်တွန်းထားတာပါမြန်မာနိုင်ငံကလူခွင့်ရေးချိန်နေနဲ့ပတ်သက်လို့နိုင်ငံတကာတိုင်ဝမ်ရဲ့စိုးရိမ်မှုတွေကိုတော့ဥရောပသံတမကအီယူကစားရိုမေးနီးယားနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံတမကြီးအဒရီယန်ကော့စမင်ရီတာကဆုံးဖြတ်ချက်မူကြမ်းတင်သွင်းရမှာအလေးထားပြောဆိုသွားပါတယ
် The adoption of this resolution by consensus will send a strong signal of support by the council not just in respect of the transition underway in Myanmar but also
ဆုံးဖြတ်ချက်ကိုအများဆန္ဒနဲ့ချမှတ်တာဟာမြန်မာနိုင်ငံမှာဖွံ့ဖြိုးတည်ထောင်မှုတွေရှိဖို့အတွက်သာမကနိုင်ငံတကာတိုင်းဝမ်ကြားမှာဆိုရင်ရာကိစ္စတစ်ခုဖြစ်ရှိနေတဲ့ဖြစ်တဲ့ရိုဟင်ဂျာတွေအပါအဝင်လူခွင့်ရေးချိုးဖောက်ခံရသူတွေကိုပါအခိုင်အမာအပြေးထောက်ခံတဲ့သတင်းစကားပေးရရောက်ပါတယ်
ရခိုင်ပြည်နယ်ကပြည်ပခန့်တွေကြောင့်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုခဲ့တယ်လို့ဒုက္ခသည်တွေနေရပြန်နေရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောကြားခဲ့တာပါရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရကတော့ဆုံးဖြတ်ချက်ရတစ်ဖက်သက်ဆန်ပြီးရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေတယ်ဆိုပြီးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ
် The adoption of yet another intention selectively targeted politically motivated resolution will not help Myanmar
မြန်မာနိုင်ငံရွေးချယ်တဲ့လူလူကောက်ချက်ဆွေးပြီးနိုင်ငံရေးရွေးချယ်တွေလည်းပါဝင်နေတဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်အထောက်အကူဖြစ်နေမှာမဟုတ်တဲ့အကြောင်းနဲ့စစ်မှန်တဲ့ဆန္ဒရှိမယ်ဆိုရင်ဥရောပသမဂ္ဂနဲ့ဆုံးဖြတ်ချက်မူကြမ်းကိုပူးတွဲတင်သွင်းခဲ့ကြတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကဒီမိုကရေစီအတွင်းကူပြောင်းရေးလုပ်ငန်းစဉ်တွေမှာအပြည့်သဘောဆောင်တဲ့ခန့်ကဏ္ဍတွေကနေပါဝင်နိုင်ရတဲ့အကြောင်းမြန်မာသံတမန်ကြီးဦးကျော်မိုးထွန်းပြောဆိုသွားတာပါနိုင်ငံတကာနိုင်ငံပေါ်တရားဆုံးဖြတ်ချက်ချမှတ်တာကိုလည်းမူရလက်မခံနိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံကလက်မခံတဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်လိုက်နာမှာမဟုတ်ကြောင်းလည်းပြောဆိုသွားခဲ့တာပါဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် GN Duan ကလည်းမြန်မာနိုင်ငံရဲ့ရည်တည်ချက်ပေါ်ထောက်ခံပြောဆိုသွားပါတယ
်国际社会应当尊重缅甸主权全面公正客观的看待缅甸人权进步
မနက်ငယ်အချုပ်ချာအနာပိုင်ဆိုင်မှုကိုနိုင်ငံတကာအတိုင်းအဝန်ကလေးစားဖို့လိုအပ်တယ်လို့လူခွင့်ရေးတိုးတက်မှုအခြေအနေတွေကိုလည်းဗပောင်းဆောင်ကနေထည့်သွင်းသုံးသပ်ပြန်ပါတယ်။ဒါမှသာအခက်အခဲတွေနဲ့စိန်ခေါ်မှုတွေကိုလည်းနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။လူခွင့်ကောင်စီအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပြောရေးအတွက်ကြိုးပမ်းမှုတွေကိုအာရုံစိုက်ပြီးအချိန်မြင့်နိုင်အောင်အားပေးတက်ပါတယ်။
လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြမတံမလုံနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်ဒိဆုံးမှုတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအရကုလသမဂ္ဂရဲ့လူခွင့်ရေးထူးခြားတဲ့တာဝန်ကိုဆက်လက်တည်တံ့တိုးဖို့လည်းဆုံးဖြတ်ခဲ့ပါတယ်မြန်မာဆွေရကဝန်ကွယ်မပေးဘဲတားမြစ်ထားတဲ့ကုလသမဂ္ဂလူခွင့်ရေးထူးခြားတဲ့ရန်ရင်းလီနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါအချိန်နဲ့မှာပဲအခြေတင်ဖြစ်စရာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီတရဖွဲ့စည်းပြီးကြိုးပမ်းနေတာပြပခတ်တွေအတွင်းလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်လို့မြန်မာဆွေရနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်ကြိုးပမ်းနေတာတွေကိုတိုးတက်ဖြစ်ထွန်းမှုတချို့ဖြစ်နေလဲဆုံးဖြတ်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ